ဝါဝါမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင်တိရစ္ဆာန်နှစ်သန်းကျော်နဲ့သေဆုံးသူ6000ကျော်ရှိသွားခဲ့ပြီဒီထဲမှာဥရောပနဲ့အမေရိကန်နိုင်ငံကထိခိုက်သေဆုံးမှုအများဆုံးရှိခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံအနေနဲ့ရှေ့လာမဲ့သတင်းပတ်တွေဟာအခက်အခဲဆုံးကာလတွေဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြော တမကောင်အကြောင်းမလားဆိုပါပဲဒီဆုံးမှုတွေအများကြီးရှိလာမှာပါလို့သမ္မတထရန့်ကပြောသွားတာပါမေဂန်ပြည်တော်စုမှာယောဂကူးဆက်ခံသူအရေးအတွက်ဟာ3သိန်းကျော်ရှိသွားခဲ့ဖြစ်ပြီးတည်ဆုံးသူကတော့ 8,100 ကျော်ရှိပါတယ်ဒီတည်ဆုံးသူတွေထဲမှာ 3,500 ကျော်ကတော့နယူးယောက်ပြည်နယ်တစ်ခုတည်းကဖြစ်ပါတယ်ဥရောပဘက်မှာဆိုရင်စပိန်နိုင်ငံမှာတော့ယောဂကူးဆက်ခံသူအရေးအတွက်ဟာ 3,300 ကျော်ရှိသွားဖြစ်ပြီးတော့စပိန်ဟာဥရောပမှာအီတလီကိုကျော်ပြီးတော့ယောဂကူးဆက်ခံသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်တည်ဆုံးသူအရေးအတွက်ကတော့ 11,000 ကျော်ရှိတယ်လို့ဆိုပါတယ်ဒါကြောင့် April 17ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့နောက်ထပ် 15 ရက်ကြာအပြင်းမထွက်ပဲထပ်နေကြဖို့ကိစ္စကိုထပ်တိုးသွားဖို့အတွက်စပိန်အာဏာပိုင်တွေဘက်ကပြင်ဆင်နေပါတယ်။အီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဟာ 11,000 ကျော်ရှိပြီးဆရာဝန်83ယောက်သေဆုံးခဲ့တယ်လို့အီတလီမျိုးသားကျန်းမာရေးဌာနကပြောပါတယ်။အီတလီမှာစုစုပေါင်းယောဂကူးစက်ခံရသူ 13,000 ကျော်နဲ့သေဆုံးသူ 1,000 ကျော်ရှိပါတယ်။ဗြိတိန်မှာတော့စနေနေ့ကနောက်ထပ်ယောဂကူးစက်ခံသူ908ယောက်ရှိတဲ့အတွက်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူက4,300ကျော်ရှိသွားပြီဖြစ်ပြီးဗိုင်းရပ်စ်ကူးစက်ခံရမှုအန္တရာယ်ကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အစီအစဉ်တရအနေနဲ့အကျဉ်းသားတွေထောင်ထဲချီပြီးလွှတ်ပေးသွားမယ်လို့ဗြိတိန်တရားရေးဌာနကမနေ့ကကြေညာပါတယ်ပြင်သစ်မှာတော့ယောဂကူးစက်ခံသူ8,300ကျော်နဲ့သေဆုံးသူ6,500ကျော်ရှိပါတယ်ခင်ဗျာ